မြန်မာနိုင်ငံမှာလက်ရှိမှာလည်းတိုက်ပွဲတွေဆက်ပြီးဖြစ်ပွားနေဆဲဖြစ်တဲ့အတွက်အရသာတည်ဆုံမှုတွေနဲ့ပြည်ရဲမှာအိုးအိမ်ပြောင်းရွှေ့နေထိုင်ရမှုတွေအခုတွေရှိနေဆဲပဲလို့မြန်မာနိုင်ငံမှာရှိတဲ့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာအဖွဲ့ကပြောကြားကြောင်းကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်ရဲ့ပြောခွင့်ရစတီဗန်ဒူဂျာရစ်ကတောက်ကြံနေသတင်းစာရှင်းလင်းပွဲမှာပြောပါတယ်
On the ground, our humanitarian colleagues tell us that conflict continues to pose civilian casualties.
မြန်မာစစ်တပ်နဲ့တိုင်းဒေသနဲ့တိုင်းပြည်တွေကြောင့်ဖေဖော်ဝါရီလဆန်းတဲ့ရှမ်းပြည်မြောက်ပိုင်းမှာပြည်ရင်းအိုးအိမ်ရွှေ့ပြောင်းရသူ2000ကျော်ရှိခဲ့တယ်လို့အရတား9ဦးသေဆုံးပြီးကလင်းငယ်တွေအပါအဝင်10ဦးဒဏ်ရာရခဲ့တယ်လို့ပြောသွားတာပါ။ကရင်ပြည်နယ်နဲ့ပဲခူးတိုင်းတွေမှာလည်းတပ်မတော်နဲ့ KNU တို့ကြားတိုက်ပွဲတွေကြောင့်အိုးအိမ်ပြောင်းရွှေ့နေရသူ9000ကျော်ရှိနေတဲ့အတွက်စိုးရင်စိတ်ပူကြောင်းလည်းပြောပါတယ်။မြန်မာနိုင်ငံတွင်ဘန်တွေပိတ်ထားတဲ့အပြင်ဝန်ထမ်းတွေရဲ့လုံခြုံစိတ်ချမှုပါဝင်စိန်ခေါ်မှုတွေကိုကျုံးနေရပေမဲ့တိုက်ပွဲတွေဖြစ်ပေါ်နေတဲ့ဒေသတွေမှာကုလသမဂ္ဂကအကူအညီတွေဆက်ပေးနေစေဖြစ်ကြောင်းနဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီလိုအပ်တဲ့ဒေသတွေကိုတွားရောက်နိုင်ဖို့အတွက်သက်ဆိုင်ရာအဖွဲ့အစည်းတွေအားလုံးအနေနဲ့အရက်သားတွေထိခိုက်မှုမရှိအောင်ကာကွယ်ပေးဖို့အနေနဲ့မဖြစ်အောင်တတိထားကြဖို့လည်းတောင်းဆိုလိုက်ပါတယ်